နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ထောင်ဆန်းစုကြည်ပေါ်မှာဆွဲဆိုထားတဲ့အဂတိလိုက်စားမှုတွေကိုဒီကနေ့ကြားနာစစ်ဆေးတာမှာတော့စစ်ကောင်စီဘက်ကတရက်လိုပြတက်ပြီးရန်ကုန်တိုင်းဝန်ကြီးချုပ်ဟောင်းဦးဖြိုးမင်းသိန်းကိုရှေ့နေတွေကပြန်လည်မေးခွန်းမေးခဲ့ကြပါတယ်။ထွက်ဆိုချက်တွေအရအဂတိလိုက်စားမှုနဲ့ဆွတ်ဆွဲချက်တွေမှာတက်သေးခိုင်ခိုင်လုံလုံတင်ပြနိုင်တာမရှိပဲတရားစွဲဆိုတယ်ဆိုတာပေါ်လွင်နေတယ်လို့ရှေ့နေတွေကပြောပါတယ်။ဒီကနေ့အမှုကြားနာပွဲအခြေအနေသိထားရသမျှရန်ကုန်ကလာတဲ့တရင်မက်ခင်ဖြူထွေးပြောပြပေးပါရှင်
။အဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေနဲ့ဒေါ်ဆန်းစုကြည်ပေါ်ဆွဲဆိုထားတဲ့အမှု၅မှုတွေကအမှု၄မှုကိုနေပြီးတော့တည်ထန်တရားရုံမှာဒီနေ့ဒုတိယအကြိမ်ကြားနာပါတယ်။ပရမတ်ကြိမ်တုန်းကစစ်ကောင်စီဘက်ကနေတရားလိုပြတက်တဲ့အဖြစ်ထွက်ဆိုခဲ့တဲ့ NLD အစိုးရလက်ထက်ရန်ကုန်တိုင်းဝန်ကြီးချုပ်ဦးဖြိုးမင်းသိန်းကိုဒီကနေ့မှာတောင်ဆန်းစုကြည်ရဲ့ရှေ့နေကပြန်လည်မေးခွန်းတွေမေးမြန်းခဲ့ပါတယ်။ဦးဖြိုးမင်းသိန်းအပြင်အာဂရိလိုက်စားမှုစုံစမ်းရေးကော်မရှင်ကစုံစမ်းစစ်ဆေးရေးမှုကိုလည်းမေးခွန်းတွေမေးခဲ့တယ်လို့တောင်ဆန်းစုကြည်ရဲ့ရှေ့နေဦးကြည်ဝင်းကဗီဒီယိုကိုပြောပါတယ
်။ဦးဖြိုးမင်းသိန်းကနေပြီးတော့ဒီအဖို့ပေါ့နော်တောင်ဆန်းစုကြည်ကိုရွှေ9ပိတ်တန်းနဲ့ဒေါ်လာကြကြီးပြန်လာမျိုးဖြုတ်ပြင်းပြင်းကိုလည်းမေးရတယ်။အဥရဲ့ချက်ကိုလည်းပဲပြည့်တဲ့ဆစီစုံနဲ့ဆစီအရာရှိပေါ့နော်။အဲသူ့လည်းဒီပြန်လာမျိုးကိုနှစ်ယောက်ကလုံးမေးလိုက်။ဒီဥရဲ့ချက်ကတော့တယောက်သေးပဲဒီလေးမှုစလုံးကိုသူတယောက်သက်ကြိုက်တာကုန်လုံး။သူကတော့အခုစစ်ပြီးသွားတော့နောက်တစ်ပတ်မှသူ့ကိုဆက်ပြီးတော့ပြန်လာမျိုးကိုအခုအမှုတွေမှာစစ်။ဖြုတ်ပြင်းဟာတော့ပြန်လာမျိုးကိုပြီးသွားတယ်။ကျန်တာနေမပြရဘူးပြန်လာမျိုးကို။ပြီးပြီးတော့လူချင်းကတော့ဆန္ဒရည်နဲ့ချိန်တယ်
။ဒီနေ့တရားခွင်မှာမေးမြန်းမှုတွေအရာအဂတိလိုက်စားမှုနဲ့ဆွဆွဲချက်တွေမှာတက်တေခငယ်လုံးလုံးတင်ပြတာမရှိဘဲနဲ့တရားစွဲတယ်ဆိုတာပေါ်လွင်နေတယ်လို့ရှေ့နေကြီးဦးကြည်ဝင်းကဗီဒီယိုကိုပြောပါတယ
်ဒီအခုလိုအဂတိလိုက်စားမှုမှာလည်းဒီတိုင်းပဲသူသူတွေတက်တေလိုက်ပြစီရလို့မလို့ဘူးသူအခုတကယ်လို့သူ့ရဲ့ဆွဲချက်မှာကိုကကိုဒီချိုးမသိပေးပါတယ်ဆိုတဲ့ရှေ့ဒီဒေါ်လာတွေကတက်တေကံသိစီရပြီးချင်မှာမရှိတာတက်တေကံမသိနိုင်ဘူးအဲ့ပေးရတဲ့အကြောင်းကလည်းဘာသိစတဲ့ပေးရဘာသိစမှလို့ရှိရလဲပုံရောပြုတ်ပြီးတော့သူကပြောတာအဲ့ဒီရံတိုင်းမှာရှိရစီမံကိန်းကြီးပါလေစီမံကိန်းနဲ့ဘာမှမဆိုင်ဘူးငါတို့သူပေးတဲ့ရက်တောင်သူသိချာမသိဘူးလေတကယ်ဖြစ်ရမှားမှသိမှာပေါ့အမှန်တရားပေါ်မှာအခြေခံမှသိမှာပေါ့အမှန်တရားမဟုတ်ရင်ဘယ်လို့သိလဲဆိုမင်းရဲ့ဒီအမှန်တရားတခုရှိမှဒီအမှန်တရားပေါ်မှာမှဒီတကယ်ဖြစ်ရကပေါ်မှာလေဖက်စီဝင်နဲ့ကော့စ်မရှိဘူးလေဖက်စံကော့စ်ကြီးအကျိုးတောင်အကြောင်းရှိတာလေ
အော်တိုဘာလ၁ရက်နေ့ကဦးဖြိုးမင်းသိန်းထွက်ဆိုခဲ့တာနဲ့ပတ်သက်လို့ဒေါ်ဆန်းစုကြည်ကိုရံကသူတာဝန်ယူစဉ်ဝန်ကြီးချုပ်တွေတီးတန့်တွေ့ဆုံတာမျိုးမရှိတယ်လို့တိုင်းတစ်ခုရဲ့စီမံကိန်းကိစ္စတစ်ခုရဲ့ကိုဥတီကင်တွေခဲ့တာမရှိခဲ့ဘူးလို့သူ့ရဲ့ရှင်းနေကိုရှင်းပြပြီးဒီအချက်တွေပေါ်အောင်ပြန်လည်မေးခွန်းပေးဖို့ရှင်းနေတွေကိုညွှန်ကြားထားပါတယ်ဒါကြောင့်ဦးဖြိုးမင်းသိန်းရဲ့တက်တေထွက်ဆိုချက်တွေကမှားယွင်းနေတယ်ဆိုတော့ပေါ်လွင်အောင်မေးခွန်းထုတ်နိုင်ခဲ့တယ်လို့ရှင်းနေကြီးဦးကြည်ဝင်းကပြောပါတယ်အခုစစ်စေးကြားနာနေတဲ့အဂတိလိုက်စားမှုအမှုလေးမှုမှာဒေါ်ဆန်းစုကြည်တဦးတည်းကိုတီးတန့်ဆွဲဆိုထားတာက2မှုနေပြည်တော်မြို့တော်ဝင်ဒေါက်တာမျိုးအောင်ဒုတိယမြို့တော်ဝင်ဦးရဲမင်းဦးတို့နဲ့ပူးတွဲတမှုနေပြည်တော်စီပင်တရားရေးကော်မတီအဖွဲ့ဝင်ဦးမင်းသူဒေါက်တာမျိုးအောင်တို့နဲ့ပူးတွဲတမှုဆွဲဆိုထားတာဖြစ်ပါတယ်။ဦးဖြိုးမင်းသိန်းထံကနေတစိုးလက်ဆောင်အဖြစ်အမေရိကန်ဒေါ်လာ6သိန်းနဲ့အကယ်ဒမီအခောက်ရွှေ9ပိတ်တာကို3ချိန်ခွဲယူခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့သူတဦးတည်းကိုဆွဲဆိုထားတာအပြင်ဒေါက်ကင်ကြီးဖောင်ဒေးရှင်းနဲ့ပတ်သက်ပြီးမြေနေရာယူလာမှာရာထူးအချိန်ဝါကိုတုံးပြီးထိုက်တဲ့တံပိုးထက်များစွာယွန်နေပြီးတော့ရယူခဲ့လို့စုစုပေါင်းမြန်မာကျပ်ငွေဘီလီယံ20ကျော်နိုင်ငံတော်ကနှစ်နာစီခဲ့တဲ့ဆိုတဲ့ဆွဆွဲချက်နဲ့တရားစွဲထားတာဖြစ်ပါတယ်။ဒီကနေ့မှာအဲ့ဒီလေးမှုတွေကတဦးတည်းအမှုနဲ့ပူးတွဲအမှုတမှုကိုပဲကြားနာစစ်ဆေးခဲ့တာဖြစ်ပါတယ်။ဒေါက်ဆာစွတ်ကြည်ကိုရန်ကုန်မှာလည်းအဂတိလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှား55နဲ့တရားစွဲထားတာရှိပါတယ်။အဲ့ဒီအမှုကိုပြီးခဲ့တဲ့ရက်ပိုင်းကပဲနေပြည်တော်ကိုပြောင်းရွှေ့စစ်ဖို့တရားရုံးကဆုံးဖြတ်ချက်ချထားတာကြောင့်စတင်စစ်ဆေးမဲ့ရဲ့ဘယ်တော့လဲဆိုတာလာမယ့်သတင်းပတ်တွေမှာသိရနိုင်မယ်လို့ရှင်းလူတွေကပြောပါရယ်ဒေါ်ဆန်းစွကြည်ဟာအမှုဆက်တက်မှုအတွက်အပတ်စဉ်တနင်္လာအင်္ဂါကြာသပတေးနဲ့တောက်ကြနေ့တွေတိုင်းမှာစားနာစစ်ဆေးမှုတွေခံနေရတာဖြစ်ပြီးဒီအမှုလေးမှုအပါအဝင်ဆိုရင်ရက်တရက်ပတ်တစ်ပတ်လုံးနီးပါးစစ်ဆေးခံနေရတာဖြစ်တာမို့ဒီပေါ်မှာတစ်ပတ်စားတစ်ခါစစ်ပေးဖို့ဒေါ်ဆန်းစွကြည်ကတင်ပြထားတာရှိပါရယ်ဒီကနေ့ကြားနာတဲ့အာဂရိလိုက်စားမှုတိုက်ဖျက်ရေးဥပဒေပုံမှ55ဆိုတာရာထူးဟာနာကိုအလွဲသုံးစားလုပ်ပြီးငွေကြေးလက်ဆောင်တွေကိုကျိုးအတွက်ရယူခဲ့သူတွေကိုတရားစွဲဆိုတဲ့ဥပဒေပုံမှတစ်ခုဖြစ်ပြီးတော့အမြင့်ဆုံးထောင်ဒဏ်15နှစ်အထိချမှတ်နိုင်တဲ့ဥပဒေပုံမှဖြစ်ပါတယ်ရှင်